ခိုင်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့လို့ကြာစစ်ရေးတင်းမာနေတယ်လို့ဘုံပေါက်ကွဲမှုတွေကြောင့်လည်းမြို့ပေါ်အထိစိုးရိမ်နေကြပါတယ်။အေအေဖွဲ့ဟာအာဆာရိုဟင်ဂျာလက်နက်ကင်ဖွဲ့နဲ့ပူးပေါင်းလှုပ်ရှားနေတယ်လို့မြန်မာစစ်တပ်ကဆွဆွဲနေပြီးအေအေတာဝန်ရှိသူတွေကတော့ဒီဆွဆွဲချက်ကိုညှင်းထားပါတယ်။ရခိုင်မြောက်ပိုင်းမတည်ငြိမ်မှုတွေရဲ့နောက်ဆုံးအခြေအနေတွေကို VOA သတင်းတောက်ကိုနိုင်ကွန်းအင်သတင်းပေးပို့ထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်မှာနေဆက်နေဘင်္ဂလားဒေ့ရှ်နိုင်ငံပိုင်ကြီးထဲမှာအေအေဖွဲ့ဟာအာဆာရိုဟင်ဂျာဖွဲ့နဲ့ပူးပေါင်းလှုပ်ရှားသွားလာနေတယ်လို့မြန်မာစစ်တပ်ဘက်ကဆွဆွဲလိုက်ပြီးဒီတရင်ဆက်လက်ရအိမ်လီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုကန့်ကွက်သွားမယ်လို့မြန်မာစစ်တပ်ဘက်ကထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်မှာအေအေဖွဲ့နဲ့အာဆာဖွဲ့တို့ပူးပေါင်းလှုပ်ရှားနေတယ်ဆိုတာအွန်လိုင်းပေါ်မှာပြနေတဲ့ဗီဒီယိုဖိုင်ကိုအခြေခံစစ်ဆစ်ပြီးတရင်ထုတ်ပြန်တာဖြစ်တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့ကွဲပတ်သွင်းမှုဗိုလ်မှူးချုပ်စုံမင်းထွန်းကဗီဒီယိုအေကိုခုလူပြောပါတယ
်။ကျော်တိကောက်ကအဲ့ဒီဟာကတော့အွန်လိုင်းပေါ်မှာပြန်နေတဲ့ဗီဒီယိုပေါ့။အဲ့ဒီဟာတွေကိုကျွန်တော်တို့ကဒီပညာရာကိုစမ်းသပ်ကြည့်တဲ့အခါမှာတော့ဒီလှုပ်ရှားနေတဲ့နေရာအနေအထားတွေကထုတ်ပေါ်ရရှိပါတယ်။
2019ခုနှစ်ဇန်နဝါရီလနောက်ဆုံးပတ်မှာအာဆာနဲ့အေအေဖွဲ့တို့ကနေမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှတ်တမ်းအမှတ်49အနောက်ဘက်ရှိဘာလူခါရာ PGB စခန်းရှိရာဘက်ကာလန်တိုင်းလွတ်လပ်စွာလှုပ်ရှားသွားလာနေတဲ့ဗီဒီယိုဖိုင်ကနေသင့်စစ်စစ်တွေ့ရှိတယ်လို့သူကဆိုပါတယ်။ရခိုင်လက်နက်ကိုင်ဖွဲ့အေအေကြံကြားရေးတာဝန်ခံခိုင်တုကကတော့အာဆာဘွတ်နဲ့ပူးပေါင်းနေကြောင်းတမတော်ရဲ့ဆွဆွဲချက်ဟာအခြေမြင့်မရှိဘူးလို့အခုလိုညင်းဆောင်ခဲ့ပါတယ်
။ခြေမြင့်မရှိတဲ့ဆွဆွဲချက်တွေကြောင့်အဲ့ဒီသူတို့ပြောတဲ့နေရာတွေမှာအဲ့ဒါဘင်္ဂလားဒေ့ရှ်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာနေတာမဟုတ်ဘူးနော်။ကျွန်တော်တို့ကဟိုခိုင်ကြည့်ချင်းမှာပဲတပ်ဖြန့်ပြီးတော့ကျွန်တော်တို့လှုပ်ချင်။အကြံပေးအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ကိုဒါမရရအောင်လင့်လုပ်နေတာကြောင့်အဲ့လိုမျိုးသူတို့ပုံကိုပြီးတော့ဟိုနိုင်ငံတကာနဲ့ဒီဒီကြားထဲမှာဒါထင်အောင်ဆင်မဖြစ်လာသူတို့ကကနေဒါလောက်ကြံပြီးတော့ဝါဒဖြန့်နေတာလို့ကျွန်တော်အဲ့လိုပဲနေတယ
်။ဒါပြင်ကြောက်တော်မျိုးနဲ့မြောက်ဦးမျိုးကာလာရှိဘက်ချမ်းမှာရှိတဲ့အေအေရဲ့လက်ရှိရေးစခန်းတစ်ခုကိုဒီလ19ရက်နေ့မှာမြန်မာစစ်တပ်ကထိုးစစ်ဆင်ခဲ့ပြီးလက်နက်နဲ့ဖောက်ကူးရေးပစ္စည်းတွေကိုတင်ပန်ရရှိခဲ့တယ်လို့တမတော်သတင်းမှကြံကြားရေးဖွဲ့တွဲဘက်တွင်းမှုဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုဆက်ပြောပါတယ်။
ကျွန်တော်တို့ရောင်းဦးနဲ့တောက်တော်အရှိတက်မှာအဲ့ဒီနေ့မှာရှိတဲ့လက်ရှိရေးစခန်းခုပေါ့အဲ့ဒီအောင်ကျွန်တော်တို့သိရတယ်။သိရတဲ့အခါမှာလက်နက်ခရမ်းရတာရှိတယ်။ဒီကတော့မိုင်းရဲ့ဆက်ဆက်ပစ္စည်းတော်တော်မြင့်တယ်မိုင်းလုံးတဲ့ကွန်ဒူပိုက်တွေဆက်ဆက်ပစ္စည်းတွေကော်ဘူးတွေနေရရန်စိမ့်ပုံးတွေနေရရန်ပုံးတွေနေရရန်ကိုကျွန်တော်တို့အားမြင်တဲ့သမျှော်တာအေးဒီကနေရ
ကြောက်ကုန်မြို့နယ်နဲ့မြောက်ဦးမြို့နယ်ဘက်မှာဖေဖော်ဝါရီ20ရက်နေ့ကနေဒီနေ့ထိမြန်မာစစ်တပ်နဲ့အေအေတို့ထိပ်တွေ့မှုရှိကျင်ဖြစ်ပွားခဲ့ပြီးတော့လက်ကျင်ရေးစခန်းတစ်ခုအပါအဝင်အလောင်းလေးလောင်းလက်နက်မျိုးစုံလေးလက်ခင်းရဆက်ဆက်ပစ္စည်းတွေလမ်းလျှောက်စကားပြောဆက်အပြင်ခုံဖောက်ကူရေးတုံးပစ္စည်းမြန်မာစစ်တပ်ရာရှိစစ်တီအစစ်တစိတ်တွေကိုသိမ်းဆည်းရမိပြီးပတ်ပွဲစဉ်တွင်သူဘက်ကစစ်ဆေးမှုတွေရှိတယ်လို့မြန်မာစစ်တပ်ကသတင်းထုတ်ပြန်ထားပါတယ်အေအေကြံကြားရေးတာဝန်ခံခိုင်တုကကတော့မြန်မာစစ်ဘက်ထုတ်ပြန်ချက်နဲ့နေပြင်တိုက်ပွဲအခြေအနေကွဲလဲနေတယ်လို့ဆိုပါတယ
်။သူတို့ပြောတဲ့အဲ့ဒီနေရာမှာလည်းဒါစခန်းမှလည်းကျွန်တော်တို့စခန်းမရှိဘူး။မြောက်ဦးမြို့နယ်ဒီစစ်ကြေးနေကဖြစ်တဲ့ပိတ်ကျမှာတော့ကျွန်တော်တို့တက်ကနေဒီတုံးကြဆုံးတာရှိတယ်။အာဂျီတနေ့ဒီဆုံးဆုံးတာရှိတယ်။အဲ့ဒီလောက်ပဲ။တခြားဟိုဒါမှခံစားမှာမရှိဘူ
း။မနေ့ကလည်းဒီခိုင်ပြည်နယ်ဘူရီကောင်မြို့နယ်စင်တီကျင်းရွာနဲ့ခေါင်းတက်ရွာကျမ်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်မှထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့ခန္ဓုခါကပြောပါတယ်။လက်ရှိခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေကြလို့ဒေသတွင်ဘုံပောက်ကွဲမှုတွေလည်းဖြစ်ပွားနေပါတယ်။မလေးမြန်နယ်ပိုင်းမှာရခိုင်ပြည်နယ်ကြောက်ပူမြို့နယ်အထွေထွေအုပ်ချုပ်ရေးမှုရုံးမှာဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ10ယောက်ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တာပါ။မလေးမြန်နယ်ပိုင်းမှာဘုံပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ကြောက်ပူမြို့နယ်အထွေထွေအုပ်ချုပ်ရေးမှုဦးစိုးမိုးကျော်က VOA ကိုခုလိုပြောပါတယ်။
ဒီနေရာတော့9နိုင်25လောက်မှာဖြစ်တာဆိုတော့ဒီကကျွန်တော်ဂျုံကတတိယစုပေါင်းပြီးတော့ဆန့်ရှင်းလေးလောက်တာပေါ့နော်6တွေမျိုးရှိုးရပေါ့ဒီလိုတဲ့အချိန်မှာပတ်ကွယ်မှုတစ်ခုဖြစ်တာပေါ့နော်ဒီလိုမျိုးကတော့ကျွန်တော်ဆေးရုံတက်ကတော့4ရောက်ပေါ့အဲ့ဒီ4ရောက်ထဲမှာတော့ကျွန်တော်ကလေး5ရောက်မိတက်ကဝင်တယ်တစ်ခုရတော့ကျောင်းပြန်တဲ့အမှန်ပုံပေးရတော့6ရောက်ပါခင်ဗျာကျွန်တော်လည်းစီစီဆဲပါပဲခင်ဗျာ
6ပြည့်မြင့်နဲ့တွဲမှာတော့ပိုက်ပွဲတွေဖြစ်ပွားမှုဖြစ်စေမရှိခဲ့ပေမဲ့အခုလိုဖြစ်ပွားလာတာဟာဒေသတွင်းလုံခြုံရေးကိုချိန်ဆောင်နေတယ်လို့ဖြစ်နေတယ်လို့ကြောက်ကျူမဲဆန္ဒနဲ့ပြည်နယ်ထုတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ်။မနေ့ကလည်းဘူရီကောင်မြို့စစ်စင်ရေးကိုကဲမှုစစ်ဆန္ဒချုပ်စက္ကဆ35တတွင်ဘုံပောက်ကွဲမှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ရာရှိခနီးတဲ့တို့တိတ်ဆုံးမှုဖြစ်ပွားခဲ့တယ်လို့တမတော်ပြောရေးစစ်ဝေးရှိသူကပြောပါတယ်။ဒေသခံတွေအနေနဲ့ကကပ်တင်ဖြစ်ပေါ်တဲ့ဘုံကွဲမှုဟာသဘောအချင်းချင်းကြားပြည်ပကကြောက်လို့ယူဆကြောက်ဆုံးနေပေမဲ့အတိမပြုတ်နိုင်ခဲ့ပါဘူး။